ချက်ပရောင်ကျင်းနီစီမံကိန်းချက်သိမ်းပေးဖို့နောက်မိုင်းခွဲချက်စီမှုတွေကြောင့်ပိုပြီးတော့ထိခိုက်လာနေတဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေအတွက်တောင်ဆန်းစုကြည်ဦးဆောင်ခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာပါအကြံပေးချက်တွေအတိုင်းလိုက်နာဆောင်ရွက်ပေးဖို့လက်ပရောင်ဒေတာခံရကြတောင်းဆိုလိုက်ပါတယ်။စကန်တိုင်းအစိုးရအဖွဲ့ဖက်ကတော့အစိုးရအဖွဲ့အနေနဲ့လွတ်တော်ကိုယ်စားလှယ်ရေးဒေတာခံတွေစီမံကိန်းတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကန့်ကွက်ခြံနာပြမှုတွေရှိနေစေလက်ပရောင်ဖက်ကနောက်ဆုံးအခြေအနေကိုတော့မဆူမုံကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။စကန်တိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်လက်ပရောင်တောင်ဒေတာရင်းကကျင်းမီစီမံကိန်းနဲ့ပတ်သက်ပြီးဖြတ်သိမ်းပေးဖို့တောင်းဆိုနေတဲ့ဒေတာခံတွေနဲ့ကျင်းမီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်းကုမ္ပဏီနောက်စီမံကိန်းလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးရတပ်ဖွဲ့ဝင်တို့ကြားမကြခဏဆိုသလိုဆန္ဒပြမှုတွေနဲ့တင်းမာမှုတွေဖြစ်နေတာပါဒီကနေ့မှလည်းတသိမ်းမိုးရွာလမ်းဆောင်မှာရှိတဲ့လက်ပတော်ကျင်းမီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်းကုမ္ပဏီရုံးရှိမှာလက်ပတော်တောင်ဒေသခံတချို့တွားရောက်ဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြရွာသူရွာသားတွေကြားတင်းမာမှုဖြစ်ခဲ့ပါတယ်အဓိကကတော့လက်ပတော်တောင်ကျင်းမီစီမံကိန်းဖြတ်သိမ်းပေးဖို့နဲ့စီမံကိန်းနယ်မြေတွေကသဘာဝတာဝန်ကျင်ပျက်စီးမှုတွေညဉ့်ညမ်းရေးဆွန့်ပစ်မှုတွေနောက်ပြီးတော့မိုင်းခွဲပျက်စီးမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးကော်မတီရဲ့အစီရင်ခံစာပါအချက်တွေတိုင်းလိုက်နာဆောင်ရွက်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ဦးဆောင်ဆန္ဒပြခဲ့သူလက်ပတော်တောင်ဒေသဆယ်တဲ့ကျေးရွာကမက်ယူဝင်းကအခုလိုပြောပါတယ်
ဘာမှချေကိုသွားတာကတော့ကိုအိမ်နေလည်းနှစ်နာရီပေါ့နော်ဒီမှာတော့တောင်းဆိုတဲ့အချက်တွေကတော့အစီအစဉ်စားဖို့မလိုက်နိုင်တော့လည်းဘာမှချေနေစီမံကိန်းချက်သိမ်းရေးပေါ့နော်ဒါကတော့တဝင်းကျင်ကိုအဲထိခိုက်ချစ်စီးစေတဲ့လည်းဘာမှချေနေစီမံကိန်းချက်သိမ်းရေးပေါ့အစီအစဉ်စားတာအစားထိုးမြေက1900ကိုပေါ်ဆောင်ပေးမယ်ဆိုတာကအခုလက်ရှိပေါ်ဆောင်မပေးတဲ့ချေနေစီမံကိန်းချက်သိမ်းရေးဒီကနေ့အစမကမိုင်းခွဲနေတဲ့ချေနေစီမံကိန်းချက်သိမ်းရေးဒီကြတော့ဒီကြောက်ကြဲကိုတရားမဝင်သူ့ခေါ်နေတဲ့ဥစ္စာကိုစီမံကိန်းကိုချက်သိမ်းရေးဆိုပြီးတော့ဟုတ်ပါတယ်ကျေ။လုံချုံရဲ့အင်အားတော့အများကြီးပဲအမရဲ့အဲ့ဒီရဲမေရောရဲတွေရောဆိုလို့ရှိရင်သူတို့ကအင်အားပေါင်း400ကျော် 500 လောက်ကတော့ရှိနေ။ဒေသခံကကြတော့စုစုပေါင်းပေါင်း150လောက်ပဲရှိနေ။
ဒီလိုဒေသခံတွေဘက်ကကန့်ကွက်ဆန္ဒပြမှုတွေနဲ့အခြေတည်ဖြစ်နေစေ၊စကိုင်းတိုင်းပြည်ကကျင်းမီစီမံကိန်းနဲ့ပတ်သက်လို့စကိုင်းတိုင်းဆိုရအဖွဲ့ဘက်ကတော့လွတ်တော်ကိုယ်စားလှယ်ပြီးစီမံကိန်းတာဝန်ရှိသူတွေဒေသခံတို့ကြားအဆင်ပြေအောင်ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာပါအချက်အတိုင်းစီစဉ်ဆောင်ရွက်ပေးနေတာပါလို့စကိုင်းတိုင်းဆိုရအဖွဲ့ဝင်စီပင်တရားရေးဝန်ကြီးဦးမြင့်ကြီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
အဲ့တော့ဒီနေ့ပါလေမပြီးသေးရင်လည်းကိုယ်ကလေးလေးနဲ့အကုန်လုံးတော့တူသွားတာပုံလေးနဲ့သူ့အပေါ်နဲ့အမြဲတမ်းတွေ့ဆုံသူတို့တောင်းဆိုတာလေးနဲ့ဒီနေ့ချင်းပြတာပါပဲနော်အဲ့ဒါတိုင်းနဲ့သူတို့တောင်းဆိုတာရဲ့ဥပဒေပေါင်းလုံးနဲ့ဒီရရင်ရတယ်တောင်းဆိုတာဆိုရင်တော့အကုန်လည်းရောက်လာပြီလို့ပြောတယ်အချိန်ကာလတောင်းဆိုတာတွေပြေးတယ်အဲ့ဒါတောင်းပေါ်နေတယ်အဲ့ဒါဥစ္စာနဲ့တောင်းပါနေတယ်ဖြစ်စွနေတယ်ကုမ္ပဏီတိုင်းလို့ပြောတယ်အဲ့ဒါလည်းပြေးနေတယ်တိုင်းနဲ့တချို့ကိစ္စတွေမှာတော့ဘုံတိုင်းတာတယ်လို့ပြီးတော့ဟုတ်လားဒီမျိုးစုံတွေရှိတဲ့ခါကျတော့ဒါရရကြမ်းနေပါပဲလေ
လက်ပတော်ဒေသတွေကကျင်းမီစီမံကိန်းကြောင့်ဒေသခံတွေကြုံနေရတဲ့အခက်အခဲတွေစီမံကိန်းရောက်ပျက်စီးဆုံးရှုံးရတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကိုယ်တိုင်လာရောက်ကြည့်ရှုစစ်ဆေးပေးဖို့ကိုလည်းဒေသခံတွေဘက်ကတောင်းဆိုပါတယ်လို့ဆယ်ရဲကျေးရွာသူမက်ယူဝင်းကပြောပါတယ်
ဟုတ်ကျွန်တော်တို့ဒီဒေသမှာကြတော့ဒီလွတ်တော်ကိုယ်စားလှယ်တွေကကြတော့လေအခုသူတို့အစိုးရဖြစ်နေတော့ကိုအခုမှအစိုးရဖြစ်တာမို့လို့အခုရည်ရင်းသူတို့အခုရည်ကြီးတောက်လို့မရပါဘူးလို့သူတို့ကပြောတယ်အခုမှရည်ရင်းသူထားတာမို့လို့ရေနောက်တကောခတ်ထုတ်ပြအောင်မယ်ရေနောက်ရဲ့ထုတ်ပြီးမှရေကြီးကမှခတ်ထားရမယ်လို့တော့လွတ်တော်အမတ်ကြီးကတော့ပြောပါတယ်ဒါမှလို့အခုကျမတို့ကလည်းကျမတို့ပြင်းရောက်တဲ့အစိုးရဆိုတော့ကြတော့ကျမတို့ကဒီအခုနာသူတို့ပြောသလိုပေါ့အခုရည်ရင်းသူအခုရည်ကြီးတောက်လို့မစင်မန်းကိုလည်းပြီးတယ်နားလည်တဲ့သဘောပေါက်တယ်ကျမတို့ဒီလည်းဘာတော့ကျင်းမီစီမံကိန်းကြီးကိုအစိုးရကိုယ်တိုင်မဖြစ်နိုင်လို့ရှိရင်တမရာကြီးဥပင်ကျော်နဲ့တကွာအမေစုကလာပြီးတော့တစ်ခေါက်တော့ပြန်ပြီးစစ်ဆေးလဲပါအောင်လို့ကျမတို့တောက်ဆိုချင်ပါတယ်ကျေ
လက်ပတော်တော်ကျင်းမီစီမံကိန်းရဲ့ပဝန်းကျင်မှာနေထိုင်တဲ့ထောင်နဲ့ချီတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးရေရွှေပြောင်းရတာလေယာဆုံးရှုံးရတာရှိတယ်လို့သူတို့နေထိုင်ရတဲ့ဘဝပတ်ဝန်းကျင်ပျက်စီးမှုတွေကြုံတွေ့ရပြီးဒီစီမံကိန်းကိုဆက်ကျင်ကန့်ကွက်သူဒေသခံတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးတော့ဖိနှိပ်ချင်းချမှုတွေရှိနေတယ်ဆိုတာကို Amnesty International လူခွေအဖွဲ့ကြီးကလည်းဒုက္ခတောင်းတဲ့ဆိုတဲ့အစီရင်ခံစာမှာထုတ်ပြန်ပြီးတော့ဖော်ပြထားပါတယ်။ဆယ်စုနှစ်တွေနဲ့ချီစီးပွားရေးတန်ခတ်မှုခံနေရတဲ့မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရတက်တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံရထားယင်းနှံ့နှံ့မှုတွေတိုးလာဖို့လှုံ့ဆော်နေခြင်းမှာလက်ပတော်လိုစီမံကိန်းကြီးတွေကလူခွေချိုးဖောက်မှုတွေလုပ်နေပြီးတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတာကိုလည်း AI ဖွဲ့ကထောက်ပြထားတယ်လို့လူခွေချိုးဖောက်မှုတွေရှိနေစေလက်ပတော်တောင်ကျင်းမီတပ်ထုတွင်တူဖော်ရေးလုပ်ငန်းချက်ချင်းရဆိုင်ပေးဖို့ကိုလည်းမြန်မာအနာပိုင်တွေကို AI ဖွဲ့ကတောင်းဆိုထားပါတယ်ရှင်